ပတ်စင်ထုတ်တမလီနေစီချာနဲ့ရဲ့ထုတ်ဝေသူလက်ဖြစ်အဲဒီတာလက်ဖြစ်တဲ့ကိုဝေရန်ဟိအတက်ခံရတဲ့ပတ်သက်လို့အမှုမှပေါ်အောင်အမြန်ဆုံးစုံစမ်းစစ်ဆေးဖော်ထုတ်ပေးဖို့မြန်မာအာဏာပိုင်တွေကိုပြင်သစ်အခြေဆိုင်RSF နေစီမချတဲ့နောက်မြောက်အဖွဲ့နဲ့ဟောင်ကောင်ခြေဆိုင်အာရှလူခွင့်အဖွဲ့တွေကအပြည်လစကူရဲနေကတောင်းဆိုလိုက်ကြပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ ီးသူတို့အနေနဲ့တုံ့လုံမိကြောင်း RSF အာရှရေးရာတာဝန်ခံ Benjamin Ismail က VOE ကိုပြောပါတယ
် We are very shocked about murder although of course for the
moment တရင်မတူအသက်ခံရတယ်ဆိုတော့တင်းကြားရလိုက်ချိန်မှာကျွန်တော်တို့တုံ့လုံမိပါတယ်သူ့ကိုဘာကြောင့်တတ်တယ်လဲဆိုတော့အကြောင်းရင်းကိုကျွန်တော်တို့မသိရသေးပါဘူးအနာပိုင်းနေတရင်ဌာနတွေပြောပြချက်အရဆိုရင်သူ့ကိုမသိမချင်းဓာတ်နဲ့ထိုးတက်ခဲ့တယ်လို့ဆိုပါတယ်ဘာကြောင့်အသက်ခံရတယ်လဲဆိုတဲ့အခြေအနေဟာတကယ်ကိုစိုးရင်စရာကောင်းပါလေ
။ဒါပြင်တမနိနင်းစီဂျာနယ်ကနေအငိမ့်စားယူထားတဲ့စစ်ဗိုလ်ချုပ်ဟောင်းနေအကြောင်းနဲ့သူတို့နဲ့စီးပွားရေးဆက်တူလုပ်ကိုင်နေသူတွေအကြောင်းမကြသေးခင်ကပဲမျက်နှာဖုံးသတင်းဆောင်မတွေဇက်တိုက်ရေးသားဖော်ပြခဲ့တဲ့ကိစ္စနဲ့ကိုဝေယံဟိန်းအသက်ခံရမှုဟာပတ်သက်နေတယ်လို့ RSF အနေနဲ့ယူဆကြောင်း Benjamin Ismail ကပြောပါရယ
်။ And we know that and the Iron Rose and also
the tamani ninzi abawin kowean hain pu twae tawun yu kae de turiya newon apat sin jan ne de ha sibo jou khaung de siwa yi khroni de ana shi de lu pauk ko de ye a chang ni ko we ban yee ta phop ya ni da phit par de di jan ne de ye yee ta phop ya mu de ha an de ye mya de so da chano lu ti par de akhu ye ana bai ni ka lu tat mu ko sat tin song san sit sit ni bi so da le ti ya par de da ba me a mu man paw de a thi sit sit sat sat ne kai twae song san pe bo chano lu taung so jin ma de
အလားတူ RSF အဖွဲ့ကြီးအနေနဲ့လွန်ခဲ့တဲ့၄လလောက်ကလေမုံရမြို့မှာ11 Media Group တည်င်းတော့ကိုစိုးမွန်ထွန်းရိုက်နှက်ဒံယာရီနဲ့တိတ်ဆုံးခဲ့တဲ့အမှုနဲ့ပတ်သက်ပြီးပြစ်မှုကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့မြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။အခုလိုတရားခဏတွေကိုအာဏာပိုင်တွေဘက်ကဖမ်းဆီးအရေးယူနိုင်ခြင်းမရှိသေးတာနဲ့ပတ်သက်လို့ Benjamin Ismail ရဲ့အမြင်ကတော့
When an attack on the media professional remains unsolved
the media သမားတွေအပေါ်အကြမ်းဖက်တပ်ဖြတ်မှုတွေမှာအမှုမှပေါ်အောင်ဖြေရှင်းမပေးနိုင်သလိုအရေးယူနိုင်ခြင်းလည်းမရှိတာဟာသတင်းသမားတွေအတွက်လုံခြုံရေးကင်းမဲ့မှုဖြစ်စေတဲ့အပြင်ကိုယ့်ကိုယ်ကိုစင်စါလုပ်ဖို့ဖိအားပေးတဲ့အခြေအနေမျိုးဖြစ်နေပါလေ
မြန်မာနိုင်ငံမှာလက်ဆောင်မှုတွေအကြောင်းရေးသားနေတဲ့ဂျာနယ်ထုတ်ဝေသူအသက်ခံရတဲ့အမှုမှာအနာပိုင်တွေဘက်ကအလေးနက်ထားစုံစမ်းစစ်ဆေးပေးဖို့ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးအဖွဲ့ကလည်းတောင်းဆိုကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကပြောပါရယ
်မြန်မာနိုင်ငံအတွင်းမှာလက်စားချစမှုတွေကိုဖော်ပြနေတဲ့သတင်းဂျာနယ်တစ်ခုလည်းဖြစ်တယ်အဲ့ဒီဂျာနယ်ရဲ့တာဝန်ခံအက်ဒီတာသူအသက်ခံရတယ်ဆိုတော့ကျွန်တော်တို့တော်တော်ပဲတော်တော်ချောက်ချမိပါတယ်မြန်မာနိုင်ငံအတွင်းမှာအခုတော်မှာဒီနေ့အတွင်းမှာပေါ့နော်ကျွန်တော်တို့သတင်းတော့ကုသဝင်မြန်မာနာဝတ်တရင်တော့ကုဆွေဝင်လေဒီလိုမျိုးပဲချင်းချောက်တာကြီးကြုံရတယ်တရားဆွေးရတယ်ခံရတယ်အခုတခါကိုဝေရဟင်းကတော့ကုဆွေဝင်တော့နာမည်မကြီးတဲ့အခါကျတော့လူသီးသူသီးလောက်ချံခံလိုက်ရတဲ့အခြေအနေမျိုးကြုံကြိုက်တဲ့လူပဲကျွန်တော်ကတော့မြင်ပါတယ်အဲ့တော့ဒီအမှုမှပေါ်ပေါက်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လည်းအားလုံးကွန်ဆိုင်ကြိုးစားနေတယ်သူကျွန်တော်တရင်ဒီမှာပြရပါတယ်အဲ့တော့ဒီကြေတန်းပေါ်ပေါက်လာပြီဆိုကဲအကြောင်းရင်းကဘာကြောင့်ဖြစ်တယ်ဆိုတာကိုကျွန်တော်ရှင်းရှင်းလင်းလင်းသိရမှာပေါ့နော်။ဒါကိုဖော်ထုတ်နိုင်မှုအတွက်လည်းကျွန်တော်တို့ပြည်သူလူထုတွေကလည်းပူးပေါင်းပါဝင်မှုလိုတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းစာနယ်ဇင်းသမားတဦးဒီလိုအသက်ခံရတဲ့ကိစ္စပေါ်မှာအလေးနဲ့ထားပြီးတော့စုံစမ်းစစ်ဆေးဖို့အတွက်လိုအပ်တယ်လို့ကျွန်တော်တို့အာဆာလူခွင့်ရေးကော်မရှင်ကလည်းမြင်ပါတယ်ခင်ဗျ။
MTN မြန်မာတရင်မီဒီယာကောင်စီအပါအဝင်အခြားတရင်အဖွဲ့အစည်းတွေကတော့ကိုဝေယံဟိန်းအသက်ခံရမှုမှာအာဏာပိုင်တွေဘက်ကတရင်ထုတ်ပြန်မှုကိုစောင့်ကြည့်နေကြောင်းတာဝန်ရှိသူတွေကအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ April 16ရက်နေ့ကကိုဝေယံဟိန်းအသက်28နှစ်ကိုပဇွန်တောင်နှစ်ရက်ကွက်ကတမနိနှင်းစီဂျာနယ်တိုက်မှာရင်းဘတ်ထိုးသွင်းဒဏ်ရာ15ချက်နဲ့တိတ်ဆုံးနေကြောင်းရဲတပ်ဖွဲ့ကတွေ့ရှိခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့တပ်ဆိုင်ရာနယ်မြေပိုင်ရဲစခန်းအပြင်အခြားဌာနအသီးသီးကပါစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးအဲ့ဒီလုပ်ငန်းတွေပြီးဆုံးတဲ့အခါမှာသတင်းထုတ်ပြန်ပေးသွားမယ်လို့ပဇွန်တောင်ရဲစခန်းဒူရဲမှုရင်တွေက VOA ကိုပြီးခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်ရှင်။